ေဇီယာဤမြေကဘာမှာ2020ဟာကာယောဂသင်ရတဲ့နှစ်ဖြစ်ရသလိုကဘာနဲ့အဝမ်းရာသီဥတုကျဉ်ထန်တဲ့နှစ်လည်းဖြစ်ပါတယ်။ပူပြင်းခြောက်တွေ့တဲ့အတွက်အမေရိကကကယ်လီဖိုးနီးယားပြည်နယ်၊ဩစတြေးလျ၊ဘရာဇီးနဲ့ဆိုက်ဘီးရီးယားမှာတော်မီတွေမကြုံစဘူးလောင်ကျွမ်းရပါတယ်။ဇင်ဘာဗွေနဲ့မက်ဒဂတ်စတာမှာကာလရှည်ကြမိုးခေါင်တဲ့အတွက်ဆက်ပြိုရေးကဏ္ဍထိခိုက်ရပြီးလူသားနဲ့ချီရိတ်ခါခက်ခဲကြုံရပါတယ်။မနစ်ကမေမှာအင်ဖာအပူပိုင်းဆိုက်ကလုန်းမုန်တိုင်းတိုက်ချိန်မှာမြန်မာကန်ယူဇန်တလျှောက်မိုးသည်ထန်ခဲ့ပါတယ်။ဒီမုန်တိုင်းကမြန်မာအင်းနီချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဥတီတိုက်ခိုက်သွားပါတယ်။ဒီအတွက်အရှေ့ဘက်အနောက်ဘင်္ဂလားပြည်နယ်ကအင်ဂျင်2,900သိန်းပျက်စီးသွားတယ်လို့အိန္ဒိယချက်ချင်းနေသိန်းကမနစ်ကဂျူလမှာသတင်းထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ2,000ကျော်မုန်တိုင်းသင့်ပြီးအင်ဂျင်2,000ကျော်ပျက်စီးရတယ်လို့မေ31ရက်ကထုတ်ပြန်တဲ့အစိုးရကစာတစောင်မှာဖော်ပြပါတယ်။အိန္ဒိယအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာတိုက်သွားတဲ့မုန်တိုင်းကြောင့်လူ15ယောက်ထက်မနည်းသေဆုံးရပါတယ်။မုန်တိုင်းမလာခင်ကပဲလူ3000နီးပါးကိုချုပ်တင်ပြီးဘေးလွရာပြောင်းပေးခဲ့ပါတယ်။ရွှေ့ပေးရတဲ့လူများစုဟာဘင်္ဂလားဒေ့ရှ်ကဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်လည်းကယ်ဆယ်ရေးအရေးပေါ်အစီအစဉ်တွေအဟန့်အတားဖြစ်ရပါတယ်။လူချင်းခခွာခွာနေရမယ့်အချိန်မှာလူတွေအလို့အူရင်ပြောင်းပေးရချိန်မှာရောလူချင်းထပ်မနေအောင်နေရာချထားပေးဖို့ပါအခက်အခဲဖြစ်ရတယ်လို့ပြောပါတယ်။2020ဟာလာနီညာကျရောက်တဲ့နှစ်ဖြစ်ပြီးသဘောတရားအရအေးတက်တက်ရောက်ရမှာဖြစ်ပေမဲ့အပူဆုံးနှစ်အဖြစ်စရင်ဝင်နေပြန်ပါတယ်မြန်မာနိုင်ငံမှာဆိုရင်ရှမ်းပြည်နယ်ဟာဥရောပတက်ရေမြေအနေအထားရာသီဥတုမျိုးဆံပေမဲ့ခုတော့တောရိပ်တောင်ရိပ်နည်းလာလို့အပူချိန်တက်လာပါတယ်မနစ်ကဆိုရှမ်းပြည်နယ်နဲ့ကယားပြည်နယ်မှာအပူချိန်1ဒီဂရီကနေ3ဒီဂရီတိုးလာတယ်လို့မကွေးမြို့အစိုးရကွန်ရက်ကဘာဘပတ်ဝန်းကျင်ရေရှည်တည်တံ့ရေးအဖွဲ့တာဝန်ခံကိုအိုလာကပြောပြပါတယ်
အပူချိန်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကရားတို့ဘာတို့မှာကျွန်တော်တို့အပူချိန်တိုးလာလို့ရတယ်။ဆန်ပြည်နယ်မှာလည်းအပူချိန်တိုးလာတယ်ပေါ့လေ။ဟိုဆိုတော့အဲ့ဒါ3 degree ရတယ်3 degree လောက်ဒီအပူချိန်တိုးလာကျွန်တော်တို့တွေ့ရတယ်။နောက်တစ်ခုကမိုးရေချိန်မှာဆိုလို့ရှိရင်လည်းကျွန်တော်တို့တကြီးလုံးတိုင်းတာလည်းမိုးနေတာကိုတွေ့ရတယ်2020ရတော့ဒီ
။ဆန်ပြည်နယ်ဟာကုန်းမြစ်အနေအမြင့်ပထဝီသဘာဝကိုလိုက်လို့ရာသီဥတု AP ထင်းယွင်းပင်ရှိတဲ့နေရာရှိပေမဲ့မြေနေပိုင်းကျတဲ့ညောင်ရွှေမိုးနဲ့ linking မောက်မယ်ဆတဲ့နေရာတွေကတော့ရာသီဥတုပူလိုက်ပါတယ်။2020မှာတိုင်းနဲ့ပြည်နယ်အနှံ့မြို့90လောက်မှာအပူချိန်စံချိန်တင်အောင်ပူပြင်းတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်။ပဲခူးတိုင်းတောင်ကူးမွန်ပြည်နယ်မော်လမြိုင်မန္တလေးတိုင်းသရဝူးနဲ့မိထီလာမကွေးတိုင်း6ကယားပြည်နယ်ဘော်လခဲစတဲ့မြို့တွေမှာအပူချိန်40ဒီဂရီစင်တီဂရိတ်ကနေ44အထိတက်သွားတယ်လို့ဆိုပါတယ်။ဒီဇင်ဘာလတင်မှာပဲကယားပြည်နယ်ကခြေပါတချို့ရေရှားပါပြက်လက်လူလဲနေပါပြီ။စိတ်ဆန်းတဲ့ရေထွက်ပေါက်တွေအားကိုးနေရတဲ့လူတွေဟာရေတဘုံရဖို့2နာရီလောက်အချိန်ပေးရတယ်လို့ဒီမော့ဆိုမြို့နယ်ဒေါဖုရွာကဒေါ်လူမြာကပြောပါတယ်
။ဒီမှာတော့ရေတက်ခတ်ပြီးတဘုံပဲမရှိုးဒီတိုင်းပဲတက်ခတ်ပြီးပြန်လာမယ်ခဏလေးပဲ။အိမ်မှာစဉ်းစားပြီးခမန်းထားတော့တမျိုးရေတက်ကြည့်ရတော့လူအများကြီးဆိုတဘုံခမ်းဖို့အစားတနိုင်နိုင်တော့စောင်းရတယ်
။အရင်ကဆိုရင်ရေတဘုံခတ်ရတာအချိန်မကြာပေမဲ့ခုဆိုအချိန်ကုန်တာမို့အိမ်အလုံးလုံးချိန်တော့မရှိတော့ဘူးလို့ပြောပါတယ်။ကမ္ဘာမှာရေရှားပါလာတာဟာအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ကိုယ်ရေးကိုယ်တာကိစ္စဖြစ်လာပါတယ်။မိသားစုအတွက်တောက်ရေချက်ပြုတ်ဖို့ရေသုံးရေချိုးရေစသဖြင့်ရဖို့အမျိုးသမီးတွေရဲ့တာဝန်ဖြစ်ပါတယ်။ရေတဘုံရဖို့ကရားပြည်နယ်ကဒေါ်လူမြာလိုအလှည့်ကျရေခတ်ရမယ့်အချိန်ကိုစောင့်ရပါတယ်။ရေခတ်ဖို့အိမ်နဲ့အတော်လှမ်းတဲ့နေရာကိုသွားရင်သွားရပါတယ်။ဒါကြောင့်လည်းကဘာတဝန်းကအမျိုးသမီးတွေတစ်နေ့ကိုစုစုပေါင်းနာရီပေါင်းတန်းနေရာအချိန်ကုန်ခံပြီးရေရှာနေရတယ်လို့လေ့လာချက်တွေမှာဖော်ပြတာပါ။ရေရှာရတဲ့ပြဿနာစဉ်းပြေကိုကြည့်ပြရင်စိတ်ရင်စမ်းရင်ရတဲ့တတော်ရီပြုံးသွားတာလည်းပါဝင်ပါတယ်။လွန်ခဲ့တဲ့2020မှာရာသီဥတုပြင်းထန်ရတယ်ဆိုတာကလည်းတဘာဝပတ်ဝန်းကျင်သားရဲမှာအခြေခံတစ်ခုဖြစ်တဲ့တတော်ထင်းသိမ်းညံ့ဖျင်းတာကလည်းအကြောင်းတစ်ကြောင်းဖြစ်တယ်လို့သုံးသပ်ကြပါရဲ့ရှင်။